American သမ္မတ Donald Trump ကမြောက်ကိုရီးယားကောင်ဆောင် Kim Jong Un နဲ့တွေ့ဆုံမယ်လို့ပြောကြားခဲ့တဲ့အပေါ် American နိုင်ငံကြီးအတိုင်းဝိုင်းတာမကနိုင်ငံတကာမှာလည်းအံ့အားသင့်ခဲ့ကြပါတယ်။ဘယ်အချိန်ဘယ်နေရာမှာတွေ့မယ်ဆိုတာကိုအတိအကျမသိရသေးတဲ့နဲ့သူတို့နှစ်ယောက်တွေ့ဆုံပွဲကနေအပြုသဘောရလဒ်တွေရလာဖို့ဘယ်လိုလုပ်သင့်တယ်ဆိုတာကိုကြွမ်းကျင်သူတွေသုံးသပ်အကြံပြုနေကြပါတယ်။ဒီလိုအကြံပြုချက်တချို့နဲ့ပတ်သက်လို့မဆုမျက်မှုန်ကဆက်ပြီးတော့ပြောပြမှာပါရှင်။
မြောက်ကိုရီးယားကောင်ဆောင် Kim Jong Un က American သမ္မတ Donald Trump ကိုတိတ်ဆုံမှုအင်မတန်စိတ်အားထက်သန်နေတဲ့ဆွေသတင်းစကားကို Kim Jong Un နဲ့တွေ့ဆုံခဲ့တဲ့တောင်ကိုရီးယားအထူးကိုယ်စားလှယ်နှစ်ယောက်ကပါခဲ့ပြီးတဲ့နောက်မှာသမ္မတ Trump ကမေလမကုန်ခင်တွေ့ဆုံမယ်လို့တုံ့ပြန်ခဲ့တာပါ။လက်ရှိအနာရ American သမ္မတတယောက်အနေနဲ့မြောက်ကိုရီးယားကောင်ဆောင်ကိုပထမဆုံးတွေ့ဆုံမယ့်အစီအစဉ်နဲ့ပတ်သက်လို့သုံးသပ်ချက်တွေမျိုးစုံထွက်ပေါ်နေပါတယ်။မြောက်ကိုရီးယားဘက်ကတကယ်ပဲနျူကလ িয়ার လက်နက်တွေဆွန့်လွှတ်ခြင်းနဲ့ဆန္ဒရှိတယ်လို့တော်တော်များများကတော့မယုံကြည်ကြပါဘူး။မြောက်ကိုရီးယားရဲ့အဓိကမဟာမိတ်တရုတ်နိုင်ငံကတင်းကျပ်တဲ့စီးပွားရေးပိတ်ဆို့တံခတ်မှုတွေလုပ်ထားတာကမြောက်ကိုရီးယားအပေါ်အတော်လေးထိခိုက်နေပြီးတော့အခုလိုလေတံပြောင်းလာတာလို့တုံ့တက်သူတွေလည်းရှိပါတယ်။အမေရိကန်နဲ့တရုတ်တို့အမြင်ရင်းတူတယ်လို့တုံ့တက်တဲ့ဗြိတိန်ဝန်ကြီးဟောင်းလော့ဒ်အိုဝန်ကတော့တရုတ်နဲ့အမေရိကန်တို့အနေနဲ့နျူကလ িয়ার ဆိုင်ရာအာမခံချက်တွေပေးဖို့လိုမယ်လို့ပြောပါတယ်
။ They are going to have to get some form of denuclearization of North Korea and they may both need to giveIn their respective ways, a nuclear guarantee. China.
North Korea has a nuclear kinship with the United States and America. They are very friendly. 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 They are very friendly.နျူကလ িয়ার လက်နက်မသုံးဘူးဆိုတဲ့အမှတ်ခံချက်ကိုမြောက်ကိုရီးယားနဲ့တောင်ကိုရီးယားတို့ကိုပေးောင်းပေးရပါလိမ့်မယ်
။မြောက်ကိုရီးယားနိုင်ငံဟာအရင်ကလည်းသူ့ရဲ့နျူကလ িয়ার အစီအစဉ်နဲ့ပတ်သက်လို့ဆွေးနွေးမှုတွေလုပ်ခဲ့ပြီးတော့စီးပွားရေးအထောက်အပံ့တွေရယူခဲ့ပေမဲ့တကယ်တမ်းလက်တွေ့မှာနျူကလ িয়ার အစီအစဉ်ကိုဆွတ်လွတ်ခြင်းမရှိပါဘူး။ဒါကြောင့်အရေးယူတန်ခတ်မှုတွေပေါ်လျော့သွားအောင်ဆောင်ရွက်တာဖြစ်တယ်လို့အများကတံပြားရှိနေကြပါတယ်။ဆိုးမျိုးတော်မှာရှိတဲ့ယုံဆွေးတက္ကသိုလ်ကမြောက်ကိုရီးယားရေးရကျွမ်းကျင်သူတွဲဘက်ပမောက်ခဂျွန်ဒလူရီကတော့တစ်ဖက်နဲ့တစ်ဖက်ယုံကြည်မှုကိုအခြေခံပြီးတွေးကြတာမဟုတ်တဲ့အတွက်အပြန်အလှန်ဘလို့အပေးအယူလုပ်နိုင်လဲဆိုတာကိုနားလည်အောင်လုပ်ဖို့လိုတယ်လို့ပြောပါတယ
် So you're not working from trust you're working from dialogue and mutual understanding
ဆိုဒီမှုကိုအခြေခံပဲဆွေးနွေးမှုအပြန်အလှန်နားလည်မှုနဲ့လုပ်ရတာပါ Trump အစိုးရအနေနဲ့အချိန်တိုအတွင်းပြေဆုံးဝင်ပြီးတဲ့အတွက်မြောက်ကိုရီးယားတို့ဘက်ကတခုခုပြန်ရအောင်လုပ်မယ်လို့ကျွန်တော်မျှော်လင့်ပါတယ်ဘာပဲဘလောက်တောင်းဆိုရဲဆိုတဲ့အပိုင်းမှာလည်းလက်ခံနိုင်တဲ့တောင်းဆိုမှုဖြစ်တင်ပါတယ်ဒီလိုမင်းစင်ကအခုမှအစားရရှိပါသေးတယ်အဆုံးတော့မဟုတ်ပါဘူး။ကင်ဂျွန်နဲ့တွေ့တဲ့အခါအမေရိကန်တွေလည်းကိုရီးယားတွေလိုပဲသူပါလိုချင်တာလဲနှစ်ဖက်အပြန်အလှန်ဘယ်လိုအပေးအယူတွေလုပ်နိုင်မလဲဆိုတာနားလည်အောင်လုပ်ကြမှာဖြစ်ပါတယ်
။၂၀၀ခုနှစ်အမေရိကန်သမ္မတဟောင်းဘီလ်ကလင်တန်လက်ထက်ကလည်းခုလိုမျိုးတွေးဆုံဖို့မြောက်ကိုရီးယားတို့ဘက်ကတောင်းဆိုခဲ့မှုပါတယ်။ဒါပေမဲ့အဲ့ဒီတုန်းကတွေးဆုံပွဲမဖြစ်ခဲ့ပါဘူး။သမ္မတထရန့်ဘက်ကကင်ဂျွန်အန်နဲ့တွေးဆုံဖို့ညှိနှိုင်းတောင်းဆိုတာမျိုးမလုပ်ဘဲလက်ခံလိုက်တဲ့အပေါ်တပန်းရှုံးနေတယ်လို့မြင်တဲ့သူကတော့ Heritage Foundation ကအကြီးအကဲလေးလာသူ Bruce Gallagher ဖြစ်ပါတယ်။သူက Trump နဲ့ Kim Jong Un တို့တွေ့ဆုံမှုကိုလောင်းကြီးများတဲ့ဖဲဝိုင်းနဲ့တင်စားသုံးသပ်ပါတယ်
။ Certainly Trump supporters will say that his business acumen and his negotiating expertise will
Trump ရဲ့စီးပွားရေးအမြင်ကျယ်မှုနဲ့ညှိနှိုင်းတဲ့အပိုင်းမှာကျွမ်းကျင်မှုသူ့ရဲ့ထူးခြားတဲ့ပေကိုတရားတွေကြောင့်ကိုယ့်ဘက်ကလိုချင်တာအားလုံးရအောင်လုပ်နိုင်မယ်လို့ Trump ထောက်ခံသူတွေဘက်ကပြောကြပါလိမ့်မယ်။တကယ်နဲ့ထောင်ကုနေတုန်းကဘေကလင်တန်ထောက်ခံသူတွေပြောခဲ့ကြတယ်လို့ပေါ့ဗျာကျွန်တော်အမြင်ကတော့ဘာပြောမယ်ဆိုတာချုပ်တင်တင်ဆက်မထားတဲ့တွေ့ဆုံပွဲစီစဉ်ထားတဲ့အတိုင်းအတိအကျမဖြစ်တဲ့တွေ့ဆုံပွဲတွေကပြဿနာရှိပါလေလောင်းကြီးကြီးကြီးထပ်ထားရတယ်ဖဲကစားရတယ်လို့ကိုကအားလုံးအနိုင်ရနေတယ်လို့အားလုံးလည်းရှုံးသွားနိုင်ပါလေ
မြောက်ကိုရီးယားအစိုးရဘက်ကခိုင်မာတဲ့လက်တွေ့ဆောင်ရွက်မှုတချို့ကိုမမြင်တွေ့ရတဲ့ရေတော့သမ္မတထရမ့်ကကင်ဂျွန်အန်ကိုတွေ့မှာမဟုတ်ဘူးလို့အင်ဂျူရောပြောခွင့်ရသူဆာရာဆန်ဒါစ်ကတောက်ကြတဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်။ဒါရီမကနျူကလ িয়ার ကင်းစင်ပပျက်ရေးနဲ့ပတ်သက်လို့မြောက်ကိုရီးယားတို့စီကခိုင်မာတဲ့သဘောတူညီမှုတွေမရသေးဘူး။အပြင်းထန်ဆုံးတန်ခတ်အရေးယူမှုတွေကိုဆက်လုပ်သွားမှာဖြစ်တယ်လို့အမေရိကန်အစိုးရကပြောထားပါတယ်ရှင်။